အခုဩဂုတ်လ19ရက်တမကလုံခြုံရေးကောင်စီဥက္ကဋ္ဌတာဝန်ကိုအမေရိကန်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးဒီကာလအတွင်းမှာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့လူအခွင့်အရေးအခြေအနေတွေအကြောင်းအပအဝင်နိုင်ငံတကာကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုအလေးပေးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်နာသောမတ်ဂရင်းဖီကအင်္ဂါနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
is to go to visit that area so that I can highlight the plight of
American ပြည်တော်စုအနေနဲ့ရွှေဂျာရဲ့အခြေအနေကိုကောင်းကောင်းသိရှိပြီးတော့ရွှေဂျာအရေးဖြစ်ရှင်းနိုင်ဖို့ကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေကြောင်းနဲ့တူကိုရိုင်းလဲဘင်္ဂလားဒေ့ရှ်ကရွှေဂျာဒုက္ခရေးစခန်းတွေကိုသွားရောက်ဖို့လဲရှိတယ်လို့တပ်အမတ်ကြီး Greenfield ကပြောပါတယ်ဒီခီးစင်ကနေလုံခြုံရေးကောင်စီကိုရွှေဂျာအရေးမိမောင်းထိုးတင်ပြနိုင်ဖို့မျှော်လင့်တယ်လို့လဲတပ်အမတ်ကြီးကပြောပါတယ်ရွှေဂျာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလဲကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းလက်တွဲပြီးတော့ရွန်ဂျာရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်လို့ဆိုပါတယ်။လက်ရှိမှာလည်းအမေရိကန်ဟာရွန်ဂျာရဲ့အတွက်အဓိကကူညီပေးနေတဲ့နိုင်ငံဖြစ်ပြီးတခြားအလူရှင်နိုင်ငံတွေကိုလည်းရွန်ဂျာရဲ့အတွက်အကူအညီတွေပို့ပေးဖို့တပ်အမတ်ကြီးသောမတ်ဂရင်းဖီးလ်ကတောင်းဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေအပါအဝင်ယူကရိန်း၊ယေမင်၊ဆူဒန်အစရှိတဲ့ကမ္ဘာတစ်ဝန်းကလူအခွင့်အရေးချိုးဖောက်ခံရမှုတွေအကြောင်းကိုဩဂုတ်လ23ရက်နေ့မှာကျင်းပမယ်လုံခြုံရေးကောင်စီအစည်းအဝေးမှာဒီမဟုတ်ပဲတခြားဆွေးနွေးပွဲတွေမှာလည်းထည့်သွင်းဆွေးနွေးသွားမယ်လို့တပ်အမတ်ကြီး Greenfield ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။